ဒီနေ့မှာကြာရောက်တဲ့တရုတ်နှစ်တစ်ကူနေဟာဖေဖော်ဝါရီလ1ရက်မြန်မာနိုင်ငံမှာဆက်အာနာတိမ့်တဲ့နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်နေပါတယ်။လက်ရှိနိုင်ငံထဲမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်တရုတ်နှစ်တစ်ကူကာလမှာအရင်လိုတရုတ်ဖျားเจ้าတွေမှာစီစီကားကားအခန့်ကျွေးမွေးတာတွေမလုပ်နိုင်ပဲအချင်းချင်းပြီးတော့ကျင်းပခဲ့ရတယ်လို့မြန်မာပြည်ပွားတရုတ်လူမျိုးတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင်။
2022ခုနှစ်တရုတ်နှစ်တစ်ကူနှစ်ဖေဖော်ဝါရီလ1ရက်နေ့မှာရန်ကုန်မြို့တရုတ်တန်းမှာအရင်လိုတရုတ်နှစ်တစ်ကူပွဲတွေကိုစီစီကားကားကျင်းပတာမတွေ့ရပါဘူး။မုံချောင်းအများစုကလည်းအရင်လိုစားပွဲတောက်ပွဲနဲ့အခမ်းပွဲတွေမကျင်းပတော့ဘူးလို့ရန်ကုန်ကတရုတ်ဘုံချောင်းအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောဆိုပါရယ်။နိုင်ငံရေးအခြေအနေနဲ့ကိုဗစ်ရောဂါကြောင့်ဆွေမျိုးသားချင်းတွေစုံစည်းဖို့ခက်ခဲတဲ့အတွက်တချို့ပုံကြောင်းတွေလောက်ပဲအခံပွဲတွေကိုအချင်းယုံလုပ်ခဲ့တယ်လို့သူကပြောဆိုပါတယ်။
ကျွန်တော်တို့ကတော့စားပွဲပါနေတော့မလုပ်တော့ဘူး။အရင်ကတော့စီစီသားကရှိတယ်ဆိုတော့အရင်ကလူကြီးတွေကလည်းပုံပုံကြီးဒီမှာရှိကြတယ်လေ။ဒီမှာရှိကြတဲ့အခါကျတော့သူကစားပွဲပါနေလို့ဒီနေ့ဖြစ်ကြည့်ကြရင်ဘာညာလုပ်ကြတယ်လေ။ဘာမှဒီနေ့ကစိတ်မလုပ်ဖြစ်ဘူးနော်
။ရန်ကုန်တိုင်းလာသာမျိုးနယ်တွေကတရုတ်လူမျိုးအများစုနေထိုင်ကြတဲ့တရုတ်တန်းမှာပုံမှန်ဆိုအခုလိုနှစ်တစ်ကူရက်မျိုးဆိုရင်ဈေးဆိုင်တွေမှာဈေးဝယ်သူတွေတော်လာလည်းပတ်ကြသူတွေနဲ့အကျော်ကလေးစီကားလေးရှိပါတယ်။ဒီလိုပြောရှင်းမှုမျိုးမရှိတာနှစ်နှစ်ရှိပြီလို့တရုတ်တန်းမှာနေတိုင်းတဲ့တရုတ်နယ်ပေါ်လုပ်ငန်းရှင်တူက VOA ကိုအခုလိုပြောပါတယ်
။ဒီကွင်းကတော့အလုံး6ကတ်နေရာပဲပြောရမယ်ဆိုတော့ပြောရှင်းမှုဆိုတာလည်းဟိုအနာဂတ်ရှိမှပြောကြတာလေဒီလိုရဲ့သဘောပေါက်လား။ဒီနေ့ကအနေထားကဒီလိုရမျိုးတွေကအကုန်လုံးဒီလိုခေါ်မယ်စိတ်ချောက်ရှားကုန်ကြတဲ့အနေထားပေါ့။စင်စာတွေးခေါ်တတ်တဲ့လူတိုင်းရဲ့ရင်ထဲမှာတော့အနာဂတ်ကြောက်သွားတာပေါ့။ဒီနှစ်ကူရောမဟုတ်ဘဲပွဲပဲဖြစ်ဖြစ်စီလည်းတော့မလာတော့ဘူးဒီတော့
ဒီနှစ်တရုတ်နှစ်တစ်ကူတဲ့နေ့ဟာစစ်တပ်အာဏာသိမ်းတည်ပြည့်နဲ့တိုက်ဆိုင်နေတာကြောင့်မနေ့စင်နာရီကနေညနေ၄နာရီအထိလမ်းပေါ်မထွက်အတန်တိတ်စန့်ကျင်ဆန္ဒပြမှုတွေလည်းနိုင်ငံအနှံ့မှာရှိခဲ့ပါတယ်အခုလိုတိုက်ဆိုင်နေတဲ့အတွက်လည်းတရုတ်နှစ်တစ်ကူပွဲတွေတိတ်ဆိတ်နေတာဖြစ်တယ်လို့ဆိုပါတယ်နှစ်တစ်ကူချိန်မိသားစုတွေစုံစည်းကြဖို့ရဲဝဲကလာကြသူတွေနဲ့တရုတ်နယ်ပါးတွေရဲ့အိမ်တွေမှာစီစီကားကားရှိပေမဲ့ဒီနှစ်တော့ရိုးရမပြတ်အောင်ဆိုတဲ့သဘောလောက်ပဲနှစ်တစ်ကူပွဲကိုလုပ်ခဲ့ကြပါတယ်
။ပုံမှန်ဆိုရင်တရုတ်နှစ်ကူကတကယ်ပြောဖို့ကောင်းတဲ့ကာလပါနော်။အရေးရောက်နေတဲ့ဒီကူမောင်နှမတွေအကုန်လုံးပြန်လာကြမယ်။အကုန်လုံးမိဘကိုတော့ပြန်မယ်။အခုကကြတော့ဒီကိကာလမှာတတိယလိုင်းမှာမိဘကတော့များများလဲဆုံးရှုံးကုန်ကြတယ်လေ။ဒါမိသားစုကတော့များများလဲချီးကျွမ်းမှုတွေများမယ်ဆိုပါလေ။ဒီတဲ့ကြောကလေးဒီလိုမျိုးနှစ်ကူကိုတတ်နိုင်တယ်လို့ဆုံးလိုက်တဲ့တဘောလေးကိုမြင်တာပေါ့
တရုတ်နှစ်တစ်ကူအကျိုးကာလမှာဒီနှစ်ကူအတွက်ရောင်းချတဲ့ဆိုင်တွေအများကြီးရှိခဲ့ပေမဲ့စီးပွားရေးအဆင်မပြေတာကြောင့်ဝယ်တဲ့သူတွေကတော့အများကြီးနည်းသွားတယ်လို့ရန်ကုန်တရုတ်တန်းကလုပ်ငန်းရှင်တချို့ကပြောပါတယ်နှစ်တစ်ကူအကျိုးညနေအထိဈေးတွေရဲ့လက်ထက်မှာပစ္စည်းတော်တော်များများရောင်းမကုန်ပဲကျန်နေခဲ့ပါတယ်ဇန်နဝါရီလ24ရက်နေ့ကနေဖေဖော်ဝါရီလ15ရက်နေ့အထိ2022ခုနှစ်ရဲ့တရုတ်နှစ်တစ်ကူကာလတွေပါနှစ်တစ်ကူအကျိုးပွဲတော်နဲ့လူကြီးမိဘတွေကိုကရော့ဓာတွေကိုတော့နှစ်တစ်ကူအကျိုးညာဖြစ်တဲ့ January 31ရက်နေ့အထိလှုပ်ကြပြီး February 1ရက်ကနေ17ရက်နေ့အထိကတော့ຫນွေဥရာသီပွဲတော်လို့ခေါ်တဲ့တရုတ်နှစ်တစ်ကူကာလဖြစ်ပါတယ်ကျန်တဲ့ February 12ရက်နေ့ကနေ15ရက်နေ့အထိကတော့မီးထွန်းပွဲတော်ရက်တွေပဲဖြစ်ပါတယ်တရုတ်နှစ်တစ်ကူနေဖြစ်နေတယ်လို့ဆရာနာသိန်းနှစ်ပတ်လည်နေလည်းဖြစ်နေတာမို့ဈေးဆိုင်ပိုင်ရှင်တွေအနေနဲ့စိုင်ပိတ်မယ်ဆိုရင်တက်ဆိုင်ရမှာအကြောင်းပြချက်ပေးပြီးစာတင်ခွင့်တောင်းကြရပါတယ်ဈေးတွေစိုင်တွေမပိတ်ဖို့စစ်ကောင်စီကတတိပေးထားတဲ့အတွက်ဈေးဆိုင်တွေဖွင့်ကြရပေမဲ့နေ့လယ်ပိုင်းကလူသွားလူလာမရှိတယ်လို့ဈေးဝယ်လာသူတွေလည်းမရှိဘူးလို့စိုင်ရှင်တွေကပြောကြပါတယ်